ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့တာဟန်တာဘိုင်ဒန်တို့ယူကရိန်းအစိုးရကစုံစမ်းစစ်ဆေးမှုတွေလုပ်မှသာယူကရိန်းနိုင်ငံကိုပေးအပ်မဲ့စီးရဲကူညီတွေကိုပေးမှာဖြစ်တယ်လို့သမ္မတအဖြစ်တော်ကသူ့ကိုပြောကြားခဲ့ကြောင်းယူကရိန်းနိုင်ငံဆိုင်ရာခေတ္တအမေရိကန်သံတမန်ကြီးဝီလျံဘီထေလာကကြေညာခဲ့ပါတယ်။သမ္မတကတရားစွဲဆိုနိုင်ရင်စုံစမ်းစစ်ဆေးနေတဲ့အောက်လွတ်တော်ကွန်ပဏီတွေရှင်းပေါက်မှာအင်္ဂါတိကလုပ်တဲ့တကယ်ပင်ကြားနာပွဲမှာသူကအခုလိုပြောလိုက်တာဖြစ်ပါတယ်။ယူကရိန်းစီးရဲကူညီနဲ့ဘိုင်ဒန်ကိုစုံစမ်းစစ်ဆေးဖို့ကိစ္စချိတ်ဆက်ပြီးအပေးယူလုပ်ဖို့တောင်းဆိုထားတာမရှိကြောင်းသမ္မတထရန့်အစင်တစ်ဖက်ကြောစားချက်နဲ့အခုသမ္မတကြီးရဲ့ပြောကြားချက်ဟာကွဲလဲနေပါတယ်။သမ္မတကြီးတေလာကအခုလိုအပေးယူချိတ်ဆက်ထားတာဟာမိုင်မဲမှုတစ်ခုဖြစ်တယ်လို့ယုံကြည်ကြောင်းလဲကြားနာပွဲမှာထွက်ဆိုခဲ့ပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့ဒီမိုကရက်တစ်ဦးဆောင်တဲ့အောက်လွှတ်တော်ကသူ့ကိုတရားစွဲဆိုနိုင်ရေးစုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့ကိစ္စအပေါ်ဥပဒေနဲ့လူ့အဖွဲ့တည်တံ့စီရင်မှုဆိုပြီးအင်္ဂါနေ့ကခေါ်ပေါ်တုံ့ပြန်လိုက်ပါတယ်။ဒီစကားလုံးဟာအမေရိကန်သမိုင်းမှာလူဖြူကြီးစိုးရေးဝါဒီတွေကအမေရိကန်လူမဲတွေအာဖရိကအမေရိကန်လူမျိုးတွေပေါ်ပြည်내ရာမှာတုံ့ဆဲခဲ့တဲ့နီလန်းကိုခေါ်ဝဝရာမှာတုံ့ဆဲတဲ့စကလုံးဖြစ်ပါတယ်။ဒီလိုအရင်ပွားဝေရာစကလုံးတုံ့ဆဲမှုကြောင့်ဥပဒေပြုအမတ်တွေစီကပြင်းထန်တဲ့ဝေဖန်မှုတွေထွက်ပေါ်လာရမှာဒီမိုကရက်အမတ်တွေအပြင်အနည်းဆုံးရီပပ်ဘလစ်ကန်အမတ်တွေရောလည်းပါဝင်ခဲ့ပါတယ်ခင်ဗျ။